ကာသာကဟာမတ်ပြစ်မှတ်တွေကိုအစ္စရေးကလက်တုံပြန်ချေမှုန်းရေးအချိန်မြင့်လှုပ်ဆောင်နေချိန်မှာပဲအမေရိကန်နိုင်ငံကြားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာအစ္စရေးနဲ့ဂျော်ဒန်ကိုသွားမဲ့ခီးစဉ်ကိုဒီနေ့ကြာသပတေးနေ့မှာပဲစတင်လိုက်ပါတယ်ဒီခီးစဉ်အပြီးမှာဘလင်ကင်ဟာရှေ့ပတ်ကြရင်တူချိုမှာချင်းပမဲ့စက်မှုထိပ်သီးခုနှစ်နိုင်ငံ G7 နိုင်ငံကြားရေးဝန်ကြီးများအစည်းအဝေးကိုလည်းတက်ရောက်ဖို့ဂျပန်နိုင်ငံကိုဆက်လက်ခီးစက်မှာဖြစ်တယ်လို့အဲ့ဒီနောက်တောင်ကိုရီးယားနဲ့အိန္ဒိယနိုင်ငံတွေကိုလည်းသွားမှာဖြစ်ပါတယ်ဘလင်ကင်ရဲ့အခုခီးစဉ်ဟာအောက်တိုဘာ9ရက်ကဟာမတ်စ်အဖွဲ့ရဲ့တိုက်ခိုက်ခံပြီးနောက်ပိုင်းဒုတိယအကြိမ်မြောက်အစ္စရေးကိုသွားတာဖြစ်ပါတယ်။ဝင်ကြီးဘလင်ကင်ဟာတောက်ချန်နေကြရင် Tales of Peace မြို့မှာအစ္စရေးဝင်ကြီးချုပ်ဘန်ဂျမင်နေတယာဟုအပါအဝင်အစ္စရေးအစိုးရအဖွဲ့အစည်းနဲ့ပြည်ဆောင်မှာဖြစ်ပါတယ်။အစ္စရေးသမ္မတ Isaac Herzog နဲ့အင်္ဂါနေ့ကဖုန်းခေါ်ဆိုရမှာတော့ဘလင်ကင်ကအရက်သားတွေကိုထိခိုက်မှုအနည်းဆုံးဖြစ်စေဖို့ဖြစ်နိုင်ရည်ရှိတဲ့ကြိုတင်ကာကွယ်မှုတွေပြုလုပ်ဖို့လိုအပ်ကြောင်းအလေးပေးပြောကြားခဲ့တယ်လို့နိုင်ငံကြားရေးဝင်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ဒါပြင်ဟာမတ်စ်ကဖမ်းဆီးထားတဲ့တရားခံ200ကျော်ကိုပြန်လို့ရေးဆက်လက်ကြိုးပမ်းမှုတွေနဲ့ပါလက်စတိုင်းအရက်သားတွေအတွက်ဂါဇာခံမြောက်ဒေသတွေလူသားချင်းစာနာထောက်ထားမှုအကူအညီတွေအလင်းအမြန်နဲ့ပမာဏများများပေးပို့နိုင်ရေးအရေးတကြီးလိုအပ်ကြောင်းလဲဆွေးနွေးခဲ့ကြပါတယ်။